မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့ပြစ်ခတ်မှုကြောင့်ဘင်္ဂလားဒေ့ရေလုံတားတွေထိခိုက်ဒဏ်ရာရရှိခဲ့ကြောင်းသတင်းတွေထွက်ပေါ်နေတဲ့အချိန်တည်းမှာပဲမြန်မာနိုင်ငံရေပိုင်းနဲ့ထက်ဘင်္ဂလားဒေ့နိုင်ငံကဆက်လှေတွေတရားမဝင်ဝင်ရောက်လာတဲ့အပေါ်မှာမြန်မာစစ်တပ်ကတရားဝင်ကန့်ကွက်မှုပြင်ဆင်နေတဲ့သတင်းကိုတင်ဆက်ပေးချင်ပါတယ်။ဘင်္ဂလားဒေ့နိုင်ငံက၅ပါးဆက်လှေ6စီးဟာပြီးခဲ့တဲ့အင်္ဂါနေ့ကတရားမဝင်ဝင်ရောက်လာတဲ့အတွက်6လပြစ်ခတ်မောင်းသုံးခဲ့ရကြောင်းသတင်းထုတ်ပြန်ထားတဲ့မြန်မာစစ်တပ်ကဒီကိစ္စနဲ့ပတ်သက်လို့ဘင်္ဂလားဒေ့တာဝန်ရှိသူတွေကိုတရားဝင်ကန့်ကွက်သွားမယ်လို့လည်းတမတော်သတင်းမှပြန်ကြားရေးဖွဲ့တွင်းမှုဘူမှုချုပ်စွန်မင်းထွန်းကပြောပါရယ
်ကျွန်တော်တို့ကတော့ဒီဟာတွေဖြစ်လာပြီဆိုသူရဲ့လုံထုံးလို့မျိုးရှိရယ်နေကြသောကော်မတီကနေတစ်ဆင့်ဒီပိုင်းနဲ့ထဲဝင်လာတယ်ဆိုတဲ့ဟာတွေအကြောင်းကြားရတာလေပြည်ရင်နိုင်ငံဒီဟာတွေကိုနဲ့ပတ်သက်လို့ကြာဒီနိုင်ငံကြီးဝန်ကြီးဌာနအနေပြီးမှကန့်ကွက်ရတယ်ဒါတွေကတော့သူကဆက်လုပ်ပါလိမ့်မယ်
ဧပြီလ9ရက်နေ့တုန်းကမြန်မာရေပိုင်နက်ထဲကိုဝင်ရောက်လာတဲ့ဘင်္ဂလားဒေ့နိုင်ငံကဆက်လက်6စီးကိုမြန်မာရေတပ်ကနေလှုပ်ဆုံလှုပ်နှီးနဲ့အညီသတိပေးရမှာလိုက်နာမှုမရှိတဲ့အတွက်6လပြစ်ခတ်ခဲ့ရကြောင်းလဲဘုံမှုချုပ်စော်မင်းတွန်းကပြောပါတယ
်ကျွန်တော်တို့ဒီဧပြီလ9ရက်နေ့ည10:00နာရီခွဲလောက်မှာဘင်္ဂလားဒေ့နိုင်ငံဘက်ကနေပေါ့ဒီမြန်မာရေပိုင်နက်ကိုနှစ်နိုင်ငံရေနဲ့နှင်းရဲ့မြန်မာရေပိုင်နက်တွင်3မိုင်နဲ့6မိုင်လောက်အတွင်းကိုဆက်လက်6စီးဝင်လာတယ်အဲ့မှာကျွန်တော်တို့မြန်မာနိုင်ငံမှာကင်းလဲနေတဲ့စီရင်ကမီးချက်တာအစ်တန်ချက်ဆက်နဲ့ဒီဘီခေါ်ရရဲစက်တွေရဲ့ဇက်ကနေကျွန်တော်ကွန်ပေါင်းချန်နယ်ချန်နယ်စီးနဲ့စက်တွေရက်တန်ပြီးတော့ကြစစ်ဆေးမှုခံကိုဆက်တွေ့ခဲ့တယ်။အဲ့ဒီနေရာရက်တန်ခြင်းမရှိဘဲနဲ့ကျွန်တော်ထွက်ပြေးတယ်။အဲ့မှာ 3-6 လမ်းပြခတ်မှုလုပ်ရတယ်။ည7နာရီခွဲလောက်မှာဘင်္ဂလားဒေ့ရေတပ်ကစီရင်ရင်ကိုကျွန်တော်အကြောင်းကြားခဲ့တယ်။အဲ့ဒီဖြစ်စဉ်ကိုဘင်္ဂလားဒေ့စီရင်ကလည်းအဲ့ဒီ၅ဖန်းဆက်နေတယ်ပေါ့သူတို့ကိုဆက်တွေ့ပြီးမေးမြန်းထိန်းသိမ်းတယ်ဆိုပြီးပြန်ဖြေကြခဲ့တယ်။
ဒီဖြစ်စဉ်အတွက်ဘင်္ဂလားဒေ့စစ်ရေးရင်ကိုအကြောင်းကြားထားတယ်လို့ဘုံမှုချုပ်စော်မင်းတွန်းကဆိုပါရယ်မြန်မာပိုင်နက်ထဲဘင်္ဂလားဒေ့နိုင်ငံကဆက်လက်တချို့တရားမဝင်ဝင်ရောက်လာတဲ့ကိစ္စနဲ့ပတ်သက်လို့နိုင်ငံခြားရေးဝန်ကြီးဌာနကတာဝန်ရှိသူတွေကိုဆက်တွယ်မေးမြန်းခဲ့ပေမဲ့ဖြေကြားတာတော့မရှိခဲ့ပါဘူးဘင်္ဂလားဒေ့နိုင်ငံစိတ်မတင်ကျွန်းအရှေ့မြောက်ဘက်မှာငါးဖမ်းနေတဲ့ဆက်လက်တစည်းကိုမြန်မာရီတပ်ကနေပြစ်ခတ်ခဲ့တဲ့အတွက်ငါးဖမ်းလုံသား6ဦးတန်ရရရှိခဲ့ကြောင်းလုံခြုံရေးအာဏာပိုင်တွေကကိုးကားပြီးဘင်္ဂလားဒေ့နိုင်ငံကသတင်းတွေမှာဖော်ပြနေပါတယ်စိတ်မတင်ကျွန်းဤမြန်မာဘင်္ဂလားဒေ့နယ်ခြားဒေသမှာ၅ဖမ်းနေစဉ်မြန်မာရေတပ်ကပြစ်ခတ်တာခံခဲ့ရတဲ့အကြောင်းဘင်္ဂလားဒေ့ကမ်းခြေဆောင်တပ်ဖွဲ့တာဝန်ရှိသူတွေရဲ့ပြောဆိုချက်ပေါ်မှာတော့တမတော်ပြောခွင့်ရဗိုလ်မှူးချုပ်စွန်မင်းထွန်းကအခုလိုတုံ့ပြန်ထားပါတယ
်သူတို့သတင်းဌာနတွေမှာရေးထားတယ်မြန်မာရေပိုင်နယ်ထဲဝင်သွားလို့မလို့ပြစ်ခတ်လိုက်တယ်ဆိုပြီးတော့ကြာရေးထားတာရှိပါတယ်၅ဖမ်းဆက်လီတွေကဆက်လီတွေအနည်းငယ်ထိခိုက်ပျက်စီးသွားပြီးရေလုံသား6ရောက်လောက်ခံရသွားတယ်ဆိုပြီးသူတို့ရေးထားတာရှိပါတယ်ရှိမရှိဘူးဘလို့သူတို့တခါလဲထွက်ပြေးတာ
မြန်မာခေါ်ရှင်မဖြူကျွန်းခေါ်စိတ်မတင်ကျွန်းဟာဘင်္ဂလားပင်လယ်အော်မှာရှိတဲ့ကျွန်းငယ်တစ်ခုဖြစ်ပြီးမြန်မာနဲ့ဘင်္ဂလားဒေ့နိုင်ငံတို့အကြားဒူပိုင်ငါးပိုင်တန်တမန်ရေးရသိမ်းမှမှုတွေဖြစ်ပွားနေပါတယ်။ပြီးခဲ့တဲ့2019ခုနှစ်မြန်မာနိုင်ငံကမြေပုံတစ်ချို့မှာစိတ်မတင်ကျွန်းကိုမြန်မာပိုင်ကျွန်းအဖြစ်ထည့်သွင်းဖော်ပြတာကိုဘင်္ဂလားဒေ့နိုင်ငံကြားရေးဝန်ကြီးဌာနကတာဂါမှာရှိတဲ့မြန်မာသံမတ်ကိုစင်ငုံခဲ့ပြီးကန့်ကွက်ခဲ့ပါတယ်။ကျွန်တော်နိုင်ကွန်းအိမ်ထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့ထားပါတယ်။